နိုင်ငံရဲ့ပြည်ပကျွေးမီဒေါ်လာတန်ပေါင်း1000ကျော်ရှိနေတယ်လို့စီမံကိန်းနဲ့ဗန်ဒါရေးဝန်ကြီးဌာနကလွှတ်တော်ကိုတင်သွင်းခဲ့ပါတယ်။အကျွေးအများဆုံးဝန်ကြီးဌာနကတော့လျှက်စစ်နယ်စွမ်းအင်ဝန်ကြီးဌာနဖြစ်ပြီးတော့သူ့နောက်မှာတော့စီမံကိန်းနဲ့ဗန်ဒါရေးဝန်ကြီးဌာနနဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနတို့အသီးသီးတွေရှိနေကြပါတယ်။ VOA မြန်မာပိုင်းသတင်းတောင်မမေခါကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့ဇူလိုင်23ရက်နေ့ကပြန်လည်စတင်ခဲ့တဲ့ဒုတိယအကြိမ်ပြောင်စုလွှတ်တော်နဝမပုံမှန်အစည်းအဝေးမှာစီမံကိန်းနဲ့ဗန္ဒါရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးစိုးဝင်းကအစိုးရအဖွဲ့ကိုစားပြည်ထောင်စုရဲ့ဗန္ဒါငွေအရာသုံးဆိုင်ရာဥပဒေကြမ်းတင်သွင်းတာမှာအခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်
။နိုင်ငံတော်ရဲ့ကြီးမြတ်ရေးကိုနဲ့ပတ်သက်ပြီးကျွန်တော်ရှင်းလင်းတင်ပြချက်စာအုပ်မှာအပြည့်စုံဖော်ပြထားပါတယ်။31/3/2018နေ့အထိပြည်တွင်းကြီးမြတ်နဲ့ GDP အချိုးမှာ 22.9% ဖြစ်ပြီးပြည်ပကျွေးမြီနဲ့ GDP အချိုးမှာ 15.5% ခန့်ဖြစ်ပါတယ်။နိုင်ငံတော်ရဲ့ပြည်တွင်းပြည်ပကျွေးငွေများနဲ့ပတ်သက်ပြီးကျွေးမြီခန်းနိုင်ရေးဆန်းစစ်ခြင်းကျွေးမြီစီမံခန့်ခွဲမှုခိုင်မာအားကောင်းစေရန်ဆောင်ရွက်ခြင်းကျွေးမြီမှတ်တမ်းတင်ခြင်းကျွေးမြီအစီရင်ခံစာများကိုစင်တတရဆောင်ရွက်ရှိပါကြောင်းတင်ပြအပ်ပါတယ
်။ကျွေးမြီစီရင်အရာပေးဖို့ကြံတဲ့ဌာနအဖွဲ့အစည်းအလိုက်မှာလျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကအမေရိကန်ဒေါ်လာတန်း3000ကျော်နဲ့အများဆုံးဖြစ်ပြီးစီမံကိန်းနဲ့ဗန္ဒါရေးဝင်ကြီးဌာနကအမေရိကန်ဒေါ်လာတန်း2000ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။အဲဒီနောက်မှာတော့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝင်ကြီးဌာနကအမေရိကန်ဒေါ်လာတန်း1600ကျော်နဲ့အများဆုံးပေးဖို့ကြံတဲ့ဝင်ကြီးဌာနအနေနဲ့ရပ်တည်နေကြတယ်လို့ဆိုပါတယ်။ပြပကျွေးမီအ ਨੇ ဆုံးဌာနအဖွဲ့အစည်းအနေနဲ့မန်လေးမြို့တော်စီပင်တာယာရေးကော်မတီကအမေရိကန်ဒေါ်လာ8000ကျော်ဖြစ်တယ်လို့ဆိုပါတယ်ပြပကျွေးမီပြန်လည်ပေးဆက်ရမယ့်နိုင်ငံ15နိုင်ငံရှိပြီးအဖွဲ့အစည်းအနေနဲ့6ခုရှိတယ်လို့ဆိုပါတယ်ပေးရမယ့်ကျွေးရှင်နိုင်ငံတွေထဲမှာတရုတ်နိုင်ငံကိုအများဆုံးပေးရမှာဖြစ်ပြီးအမေရိကန်ဒေါ်လာတန်း4000ကျော်ပေးရမှာပါသူနောက်မှာတော့ဂျပန်နိုင်ငံကအမေရိကန်ဒေါ်လာတန်း2400ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။ပြည်ပကျွေးမီနဲ့ GDP အချိုးက 15.5% ခန့်နှုန်းဖြစ်တယ်လို့လည်းပြည်အောင်စုဝန်ကြီးကလွှတ်တော်မှာပြောဆိုသွားပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။